November ရွေးကောက်ပွဲရလဒ်ကိုဒီမြန်မာနိုင်ငံမှာအတိမပြုတ်နိုင်အောင်လို့စစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်မှာနိုင်ငံတကာကလည်းဝေဖန်တုံ့ပြန်ပြီးတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြပါတယ်။ American နိုင်ငံအပါအဝင်ဒီနိုင်ငံတွေရဲ့ထုတ်ပြန်ပြောကြားချက်တွေကိုတော့မတ်အေးသနာကျော်ကစူးစီးပြီးတော့တင်ပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုမကျေနပ်ဘဲလွှတ်တော်စတင်ခေါ်ယူမဲ့နေ့မှာအာဏာသိမ်းလိုက်တာကိုနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချပါပြီ။ American ဆိုရအင်ဂျီတော်ကြေညာချက်မှာတော့တမရအပါဝင်တခြားအဖွဲ့အစည်းများအားလုံးအနေနဲ့ဒီမိုကရေစီစံနှုန်းများနဲ့ဥပဒေစိုးမိုးရေးကိုအလေးနက်ထားလိုက်နာပြီးအခုဖမ်းဆီးထားတဲ့ပုဂ္ဂိုလ်တွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်စ်ကလည်းမြန်မာပြည်သူလူထုရဲ့ဆန္ဒကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတွစ်တာလူမှုကွန်ရက်အစာမျက်နှာမှာရေးထားပါတယ်။ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့လူထုရဲ့ဆန္ဒပဲကိုလေးစားဖို့ဒေါ်ဆဲစုစီနဲ့ဖန်စီထားတဲ့ခေါင်းဆောင်တွေကိုပြန်လွှတ်ပေးဖို့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းထားပြီးတော့သူတို့အနေနဲ့လည်းဥရင်နဲ့မညီဖန်စီထားတာကိုရှုံချကြောင်းရေးထားပါသည်။မြမအင်းကြီးချင်းလည်းဖြစ်မြမအစိုးရနဲ့စစ်တပ်ပေါ်ဩဇာလွှမ်းမိုးမှုလည်းရှိတဲ့တရုတ်နိုင်ငံကတော့မြမနိုင်ငံမှာဖြစ်နေတဲ့ကွဲလွဲမှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေလျော်ညီစွာကင်တွယ်သွားနိုင်ပြီးနိုင်ငံရေးနဲ့လူမှုရေးတည်ငြိမ်မှုကိုထိန်းသိမ်းချဖို့ဒီကနေ့ပဲတိုက်တွန်းသွားပါသည်။
中国是缅甸的友好邻邦，我们希望缅甸各方在宪法和
缅甸人要批评你的，请你人来不得路，不必拿来的包包啊，就问你讲嘞，只有那个人问起他那标棍呀，王冠兵啊，北京没有的人啊，心里不嘛表述多少吧？只有那个人啊，缅甸人也印尼的美水那个人批讲嘞，缅甸人啊，乖乖木一个，拍几帮去跟屋里那你偏心不？ဥရင်နဲ့အညီဆောင်ရွက်ဖို့နဲ့နိုင်ငံရေးလူမှုရေးအရာတည်ငြိမ်အောင်ထိန်းသိမ်းနိုင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုထားပါသည်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ယီဟာမြန်မာနိုင်ငံကိုအရင်လာလာပဲလာရောက်သွားသေးခဲ့ပြီးတော့မြန်မာနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်မူကြီးမဲအောင်လှိုင်နဲ့တွေ့ဆုံသွားခဲ့သေးတာပါ။သူတွေ့ဆုံချိန်မှာဒီအာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုအရေးကြီးပြောသေးလားဆိုတဲ့မေးခွန်းနဲ့ဒီလိုအာဏာသိမ်းမှုကိုတရုတ်အနေနဲ့ရှုံးချမှာလားလို့မင်းမြန်တာကတော့မစ္စတာဝန်ကမဖြေဘဲနဲ့သူပြောကြားပြီးသားကိုပဲထပ်ပြီးတော့ပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးအတွက်အထူးထောက်ပံ့ပေးတဲ့ဂျပန်နိုင်ငံကလည်းအခုအချိန်တွေကနေပြီးတော့ဒီမိုကရေစီနည်းကြပြောဆိုဆွေးနွေးမှုနဲ့ငြိမ်းချမ်းရေးဖြည့်ဆင်းသွားနိုင်မှုအရေးကြီးတယ်လို့ယုံကြည်ကြောင်းဒေသခံရှင်လုံးမတစ်ခုမှဂျပန်အစိုးရဝန်တွင်းဝန်ချုပ်ကတ်ဆူနိုဘုကတ်တူကပြောသွားပါတယ်။
我国には民主的プロセスにのっとり、当事者が。
デモクラシー二段のように決心者を帯同まれ。ジャパン総理にね、マナイガマ要しにで、ジャパン内外の安老や老人に支えやぶ、絶対内損送やべざばめ。どろでもマナイガマ要にでジャパン内外の安老をジャパン大王がイメイね、地位にを乱あちゃう加たびら。
Comment on the developments in Myanmar today.
Well, these are rather disturbing.development
ချင်းတွေကစိုးရိမ်စရာကောင်းပါတယ်ဒီသတင်းတွေကျွန်တော်ကြားပြီးပါတယ်ကျွန်တော်နိုင်ငံသားဝင်ကြီးလည်းချင်းတွေကိုအနီးကစောင့်ကြည့်နေပါတယ်ကျွန်တော်ဩစတြေးလျနိုင်ငံကမြန်မာနိုင်ငံဒီမိုကရေစီစနစ်ကူးပြောင်းရေးအတွက်ကိုယ်ရင်တွေကထောက်ခံအားပေးပါတယ်မြန်မာနိုင်ငံမှာရှိနေတဲ့စင်ကုန်မှုတွေကျော်လွှားလုံဆောင်မယ်အနေအထားတွေကိုလည်းသိပါတယ်ဒီနေရာမှာဒီမိုကရေစီစံနှုန်းတွေကိုလိုင်းနာဆောင်ရွက်ချက်ကိုပြည့်ရဲတောက်ချနေကြပဲအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်ပြည်ဥရောပနိုင်ငံတွေနဲ့တူဝန်ဝင်တိုက်တွန်းထားပါတယ်
ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာအထူးစိုးရိမ်စရာကောင်းကြောင်းရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှပြောကြားသွားပါတယ်။ကုလသမဂ္ဂကတော့အခုလိုရွေးကောက်ပွဲမဲရလက်ကိစ္စအစိုးရနဲ့စစ်တဲ့နှိမ့်မရပဲစစ်တပ်ကအာဏာသိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေကြတဲ့ကဒီလိုဒီမိုကရေစီနည်းလမ်းနဲ့မကိုက်ညီတဲ့ဆောင်ရွက်ချက်တွေမလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းနေကြတာဖြစ်ပြီးအခုဖမ်းဆီးမှုတွေစတင်လှုပ်လှုပ်ချင်းပဲလေကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဥပဒေပြုရေးစီမံခန့်ခွဲရေးနဲ့တရားရေးဆိုင်ရာအာဏာအလုံးကိုစစ်တပ်ကိုလွှဲပြောင်းပေးလိုက်တဲ့ဆိုတဲ့ကြေညာချက်အတွက်အထူးစိုးရိမ်ကြောင်းနဲ့ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်ကြောင်းလည်းပြောကြားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကလည်းအခုနောက်ဆုံးဖြစ်ရက်နဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားရမှာမြန်မာနိုင်ငံကဒီမိုကရေစီလမ်းစဉ်လုံးဝပြောင်းပြန်ဖြစ်သွားပြီ။အခုလောက်ရက်ကတိတ်ကိုတရားလွန်ပါတယ်လို့ပြောထားပါတယ်။
Democracy has been overturned by the generals many peopleare now in detention the constitution that the generals wrote
အခုလူတွေအများကြီးဖမ်းခံထားပါတယ်မြန်မာစစ်ဘုတ်ချုပ်ကြီးတွေပဲရေးထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေလွန်ခဲ့တဲ့48နာရီကပဲသူတို့လိုက်နာပါမယ်ဆိုပြီးတော့ဂရီကူကိုပြုတ်ထားတဲ့အရာကိုသူတို့လုံးဝစန့်ကျင်ဘက်လှုပ်လိုက်ကြပါတယ်ဒါကြောင့်ဒီလိုရက်ကတိတ်ကိုတရားလွန်တယ်လို့ပြောတာ
ပါစစ်တပ်ကတော့အခုလိုဖမ်းဆီးမှုတွေလှုပ်ဆောင်တာကရွေးကောက်ပွဲမဲမတမာမှုတွေကြောင့်လို့ပြောပြီးနိုင်ငံအာဏာအလုံးစုံကိုမဲချင်းတွေစစ်စစ်အတည်ပြုခြင်းပါဝင်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်နိုင်ငံတော်ရဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးအာဏာအလုံးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုလွှဲတာဝန်ပေးလိုက်ကြောင်းယာယီသမရဦးမြင့်ဆွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ဒါကတော့မအေးသနာကျော်စူးစီးတင်ပြခဲ့တာပါ။နိုင်ငံတည်တည်မှာရောက်ရှိနေကြတဲ့မြန်မာလူမျိုးတော်တော်များများကလည်းအခုလိုမျိုးစစ်တပ်ကအာဏာသိမ်းယူတဲ့အပေါ်မှာဒီမယုံကြည်နိုင်အောင်ဖြစ်နေကြပြီးတော့သူတို့အနေနဲ့ဒေါသထွက်ရကြောင်းမကြေမနက်ဖြစ်ရကြောင်းနဲ့ကန့်ကွက်ကြောင်းတွေကိုဒီသူတို့ရဲ့ဆန္ဒသဘောထားတွေကိုလူမှုကွန်ရက်တွေပေါ်မှာရေးသားပြီးတော့ဖော်ပြနေကြပါတယ်။ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းရန်ဟီလီကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒီမိုကရေစီကိုဆော်ကားတဲ့လုပ်ရဖြစ်တယ်လို့အခုလိုတုံ့ပြန်လိုက်ပါတယ
် It's an assault to democracy the fragile democracy that Myanmar currently had
ဒါဟာဒီမိုကရေစီကိုဆော်ကားတဲ့လုပ်ရပါလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာအတင်းဆောင်မခံနိုင်တဲ့အခြေအနေဖြစ်ပါတယ်ဒေါ်စန်းစုကြည်အနေနဲ့ဒီမိုကရေစီစနစ်ခိုင်မာအောင်အသွန်ခွန်ဆိုင်လုပ်မယ်လို့မျှော်လင့်ခဲ့ပေမဲ့မလုပ်ခဲ့ပါဘူး။သူ့လက်ထက်မှာသတင်းတောက်တွေပို့ပြီးအဖန်ခံရတယ်၊အခွင့်အရေးလှုပ်ရှားတောင်းဆိုတဲ့ကြောင်းသားတွေပို့ပြီးတော့အဖန်ခံရတယ်၊အတိတ်ပဲမရှိတဲ့ဥပဒေတွေကိုအတည်ပြုခဲ့တယ်။ရခိုင်ပြည်နယ်မှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ပါတယ
်။ဥပဒေပြုရေးအုပ်ချုပ်ရေးနဲ့ဒီတရားစီရင်ရေးအာဏာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာနာသိမ်းခဲ့တဲ့ဥမြင့်ဆွေကဒီကနေ့လွှဲပေးခဲ့ပါရယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်အာနာလိုချင်ရတယ်လဲဆိုတာနဲ့ပတ်သက်လို့လဲဒေါက်တာရန်ဟီလီက AFP သတင်းဌာနကိုခုလိုပြောကြားပါရယ
် Amina Wai wanted to be the president so that he can stay in power the reason he wants to see needs to stay in power
မင်းအောင်လှိုင်ဟာအာနာကိုဖက်ဒရယ်ထားခြင်းနဲ့အတွက်သမရဖြစ်ချင်နေတာပါသူ့မိသားစုတွေရဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူကအာနာလိုချင်တာပါစစ်တပ်ကလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့နှိစက်တဲ့ခရိုနီတွေသူတို့အပေါင်းပါတွေလုပ်နေတဲ့စီးပွားရေးလုပ်ငန်းတွေမှာသူ့မိသားစုရဲ့စီးပွားရေးတွေရှိနေပါတယ
်။ရွှေကပွဲရလက်အတိမပြုနိုင်အောင်လို့အခုလိုမျိုးအာဏာသိမ်းတဲ့လုပ်ရကိုလုပ်ခဲ့တာပါ။ဒေါက်တာရန်ဟီလီကတော့ပြည်သူအများစံတာနဲ့ရွှေကပွဲအနိုင်ရတဲ့အချက်ကိုပြစ်ပယ်လို့မရဘူးလို့ထောက်ပြပါတယ်
။ The people have I think they won a greater majority the NLD did.
ပြည်သူတွေက NLD ပါတီကိုမဲပေးခဲ့ကြတာပါ NLD ကိုပြည်သူအများမဲပေးထောက်ခံခဲ့တယ်ဆိုတဲ့အချက်ကိုလေးစားအာရုံစိုက်ဖို့လိုပါတယ
်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ကိစ္စကြောင့်ပေါ့နော်နိုင်ငံတကာဒေါက်ဆန်းစုကြည်အပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ထိခိုက်စေတဲ့အခုလိုမျိုးအာဏာသိမ်းတဲ့ကိစ္စအတွက်ကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘယ်လိုမျိုးချင်းကပ်ဖြေရှင်းမလဲဘယ်သူနဲ့ဆွေးနွေးမယ်ဆိုတာကိုစဉ်းစားရမယ်လို့လည်းဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂတန်တမန်ဟောင်းဒေါက်တာရန်ဟီလီက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်